မြန်မာငင်းချင်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမဲမှာဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့ကအလို့သဘောဆွေးနွေးချမယ်လို့ကချင်လက်နက်ကိုင်တပ်ပြောခွင့်ရတူကိုကိုကာပီသတင်းတွေကဖော်ပြကြပါတယ်အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဖွဲ့ကြားတရုတ်နိုင်ငံထက်လွတ်သဘောတွေ့ဆုံဖို့တွားရောက်နေတဲ့အကြောင်းမြန်မာအစိုးရငင်းချမ်းရေးအကျိုးဆောင်တဦးကလည်း VOA ကိုပြောဆိုထားတာပါကချင်လွတ်မြောက်ရေးအဖွဲ့ KIO KIA ရခိုင်တပ်တော် ULAAA ကိုကန့်တပ်ဖြစ်တဲ့မြန်မာအမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစု MNDAA နဲ့တောင်ပလောင်တပ် PSLF TNLA တို့နဲ့တွေ့ဆုံဆွေးနွေးကြဖို့ဖြစ်ပါတယ်ရှခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်သလိုရှမ်းပြည်မြောက်ပိုင်းမှာလည်းစစ်ရေးတင်းမာမှုကမပြီးပြတ်သေးချိန်မှာအခုလိုဆွေးနွေးမှုထွက်လာတာပါနှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးကြမလဲဆိုတဲ့အသေးစိတ်ကိုရောဘယ်ဘက်ကမှအတိအကျသတင်းထုတ်ပြန်ထားတာတော့မရှိပါဘူး